မူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာရှိနေပြီးဒီလ3ရက်နေ့နဲ့4ရက်နေ့မှာမုံကိုမှာတိုက်ပွဲ2ရက်ဆက်ဖြစ်နေတာပါလက်ရှိတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုမုံကိုဒေသခံသူက POE ကိုခုလိုပြောပါတယ်
ဒီမှာမနေ့ကလည်းဒီနေ့တော့ပြည်သူကြတော့ဘောနောတောင်းတမှာမှာကြာမုံကိုရောက်ချောက်တော့သူကစစ်ကားတွေမှာပြည်တော်ဘောနောအရင်စစ်ကားကပုံစံကတက်နေချိန်မတူအောင်စစ်ကောင်လာတော့ပြည်ရောမနေ့ကတော့အဲ့လိုပဲဘောနောကိုပြည်ပြည်တော်ပြန်ဆင်းလာတာပဲပြင်ဝင်တာဒီနေ့မှာသူကပြန်စပြည်တော်ဘောတောင်းတောင်းတအားကျော်ကောင်းလုံးကြာဘောသူတို့နေ့ရက်ကိုပြန်နေ့ရက်ဆက်တယ
်ဒီလ3ရက်နေ့ကနေခင်း17နှစ်လောက်ဖြစ်တဲ့ပြစ်ခတ်မှုဟာ3နှစ်နီးပါးကြာမြင့်ခဲ့သလိုဒီကနေ့4ရက်နေ့မှာတော့မနေ့7နာရီလောက်ကနေ17နာရီလောက်ထိပြစ်ခတ်တယ်ကြားနေရတဲ့အကြောင်းပြောပါမယ်။ MNDA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့စစ်ကောင်စီဘက်ကစစ်ကား34စီးပန်းဆိုင်ကနေမိုးကုံဘက်ကိုဝင်လာတဲ့အကြောင်းဖော်ပြထားပါတယ်။ဒီလတည်ရနေနေ့နေ့ဒီမှာဖောင်းဆိုင်ဘက်ကကိုကန့်တပ်စခန်းတွေကိုလက်နက်ကြီးနဲ့အချက်တရားကျော်ပြစ်ခတ်ခဲ့တာကြောင့်ကိုကန့်တပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မုံကိုဘက်ကိုတက်လာတဲ့စစ်ရင်တန်းကိုကြားပြတ်တိုက်ခိုက်ခဲ့တာကြောင့်စစ်ကား၈စီးထိမှန်ပြီးနှစ်စီးပေါ်ခဲရနေပောက်ခွဲခဲ့တဲ့အကြောင်းဖော်ပြပါတယ်။ဒီကနေ့နေ့ကနှစ်နာရီဝန်းကျင်လောက်ကလည်းမူဆယ်နီတရား9မိုင်ကစစ်ကောင်စီရဲ့ဒီဝါကုန်းကနေလက်နက်ကြီးပြစ်ခတ်တယ်ကြားရတဲ့အကြောင်းတခြားဒေသခံတူကပြောပါတယ
်။ကျွန်တော်တို့လက်နက်ကြီးလည်းဖြစ်တာရှိရယ်ရှစ်လုံးလောက်ရှိရယ်ကျွန်တော်တို့ဒီကြက်ငါးမိုင်ပုံကန်ကုန်းကနေပြီးတော့ဝန်ကိုသွားတဲ့တော့ဆရာလမ်းတော့ကြည့်ကိုကြည့်သေးတယ်လည်းမကြည့်တော့ရှစ်လုံးလောက်ရှိတယ်ဒီနေ့တော့5မိနစ်လောက်ရှားရှားကြီးပြည့်တယ
်တရား9မိုင်ကဒေသခံတွေကတော့အနီးအနားတိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောသလိုပန်းဆိုင်ကြီးကိုကဒေသခံတွေကလည်းသူတို့အနီးမှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်းပြောပါတယ်လွန်ခဲ့တဲ့ရက်တွေကတော့မုံကိုဘက်သွားတဲ့စစ်ရင်တန်းကိုပန်းဆိုင်နဲ့မုံကိုကြားမှာကိုကန့်တပ်ဖွဲ့ကချုံကိုတက်ခိုက်တာရှိကြောင်းပြောကြပါတယ်မူဆယ်မြို့နယ်ပန်းဆိုင်နယ်မုံကိုဒေသတွေမှာကချင်လွတ်မြောက်ရေးတပ် GNI ရဲ့တပ်မဆောင်လှုပ်ရှားနေပြီးလက်ရှိအခြေအနေဟာဒီဒေသမှာစီးရီးတင်းမာမှုတွေပိုပြီးတော့မြင့်လာနိုင်တယ်လို့ GNI ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးတော်ဘူးကပြောပါတယ
်။စစ်ကောင်စီဘက်ကစီးရီးအတိထူထားတဲ့နည်းနည်းခေးအနဲ့ကြာမီလာထူထားတဲ့ဒီဘက်တရင်ကနောက်ဆူရတဲ့တရင်ဖြစ်ပါလား။ဒါတော့ပြီးလာတဲ့အနေနဲ့တပ်ပြီပါပါ။ဟိုမုံကိုဖန်းဆန်ရဲ့ဒီစုပေါင်းတိုင်းကမှာစစ်ကောင်စီဘက်ကစစ်ကြောင်းအပြစ်နဲ့လူငယ်ကဥပမာရှင်းနေတဲ့ဒီလိုတရင်ရအောင်ဆုံးပြပါတာ
။ပန်းဆိုင်ကျူကုတ်မွန်ဂိုဖောင်းဆိုင်ဒေသတွေဘက်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ပြီးရချားဆိုလိုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတာပါ။ဒီလပိုင်းတွေအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ200ကျော်နေရာဆုံးခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်တာနဲ့မိုင်းနှိမ်မိတာကြောင့်အရသာ10ဦးတည်းမင်းသေဆုံးခဲ့ပါပဲခင်ဗျာ။